ဥဘကစ္စတန်နိုင်ငံမှာဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲအတွင်းထိရောက်စွာရှင်ပြိုင်နိုင်တဲ့အတိုက်ခံကူးစက်လေလောင်းမရှိတာမို့လို့လက်ရှိသမ္မတရှကက်ဖ်မစ်ဇရီယော့ပ်ကပြန်နိုင်ရဖို့တည်ကြတဲ့လောက်ကိုရှိနေပါတယ်။သမ္မတမစယူရော့ပ်ကအနိုင်ရဖို့ရှိနေတာကြောင့်မလို့ဗဟုချုပ်ကိုင်တဲ့နိုင်ငံစနစ်ရှိနေပေမဲ့လည်းကုန်သွယ်ရေးနဲ့ယင်းနှိမ့်နိုင်မှုအပောင်းဝင်လူကြိုက်များတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုဆက်လုပ်နိုင်မယ်လို့ခန့်မှန်းထားပါတယ်။အသက်64နှစ်ရှိပြီဖြစ်တဲ့သမ္မတမစ်ဇရီယော့ပ်ကဒီရုရှားနဲ့အနောက်နိုင်ငံတွေရဲ့အကူအညီနဲ့တန်ဃာဇာတပေါ်ကျွေတဲ့တိုင်းပြည်မှာပြည်ပြင်ပြောင်းလဲမှုကိုဆက်လက်လှုပ်ဆောင်ပြီးတော့ဥဘကစ္စတန်လွတ်လပ်ရေးရပြီးပထမဆုံးတက်လာတဲ့သမ္မတအစ္စလမ်ကရစ်မော့လက်ထက်မှာလှုပ်ဆောင်ခဲ့တဲ့ပြည်ပြင်ပြောင်းလဲမှုတွေကိုဆက်လက်အကောင့်ထည့်ဖော်နေတာဖြစ်ပါတယ်။သမ္မတဟောင်းကရစ်မော့လက်ထက်တုန်းကဖမ်းဆီးခံခဲ့ရတဲ့တိုက်ခိုက်နိုင်ငံရေးသမားတွေကိုလွှတ်ပေးလိုက်ပြီးတော့တိုင်းပြည်အတွင်းမှာဩဇာကြီးမားတဲ့လူမျိုးရေးဌာနကိုလည်းသူ့လက်အောက်မှာထားလိုက်ပါတယ်။ဒါပေမဲ့လို့လူကြီး34တန်းရှိပြီးတော့မွတ်စလင်အများစုရှိတဲ့တိုင်းပြည်အတွင်းမှာသမ္မတကိုထိရောက်စွာရှင်ပြိုင်နိုင်တဲ့တိုက်ခိုက်ခေါင်းဆောင်ကပေါ်မလာခဲ့ပါဘူး။သမ္မတနဲ့ရှင်ပြိုင်မှုရွေးချယ်ခံရတဲ့ကုစလေလောင်း၄ဦးဟာလည်းသမ္မတကိုထောက်ခံတဲ့နိုင်ငံရေးပါတီတွေကရွေးချယ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။